ဘင်္ဂလားဒေ့ရှ်နိုင်ငံကဒုက္ခသည်စခန်းတစ်ခုမှာကိုရိုနာဗိုင်းရပ်စ်ကြောင့်ရိုဟင်ဂျာဒုက္ခသည်တဦးသေဆုံးသွားကြောင်းဘင်္ဂလားဒေ့ရှ်အာဏာပိုင်တွေကပြောပါတယ်။တည်ဆုံးသူဟာကော့ခ်စစ်စစားခရိုင်ကဒုက္ခသည်စခန်းအတွင်းနေထိုင်သူအသက်82နှစ်အရွယ်အမျိုးသားဖြစ်ကြောင်းနဲ့ဓာတ်ခွဲစစ်ဆေးချက်တွေအရကိုဗစ် -19 ရောဂါကူးစက်ခံထားရသူဖြစ်တယ်လို့လည်းဘင်္ဂလားဒေ့ရှ်ဒုက္ခသည်ကယ်ဆယ်ရေးနဲ့ပြည်လည်နေရာချထားရေးကော်မရှင်နာမင်းကြီးအဘူဒူဟာအမ်မာဘူရီယန်နာသတင်းထောက်တွေကိုပြောပါတယ်။တိတ်နေချီတဲ့ရိုဟင်ဂျာဒုက္ခသည်တွေစုပြုံနေထိုင်နေကြတဲ့ဒုက္ခသည်စခန်းတွေမှာကာယောဂါကူးစက်နိုင်တဲ့အန္တရာယ်အတွက်သတိပေးနေတဲ့ချိန်မှာပဲအခုလိုပထမဆုံးအကျင့်အသေးပြောင်းနေကြုံရတဲ့အတွက်ဒုက္ခသည်တွေစိုးရိမ်နေတယ်လို့လည်းကော့ခ်စစ်ဘဇာနီဘာလူခါလီဒုက္ခသည်စခန်းကဦးအစ္စလမ်က VOA မြန်မာပိုင်းကိုပြောပါတယ
်ဘက်ခလစရောအဲလိုကျွန်တော်တို့ရိုဟင်ဂျာအပူတယောက်ဆုံးသွားတယ်ဆိုပြီးတော့ကျွန်တော်တို့လည်းကြားခဲ့ပါတယ်ငကူကလည်းအဲသူကဆန်းနာရောက်တာရှိတယ်ဆိုပြီးတော့ပြောပန်ကြတယ်နောက်ဘင်္ဂလားဒေ့ရှ်အဆူရဘက်ကဒုက္ခစခန်းတိုင်းကိုလူစုလူဝေးမလုံးကြဖို့နောက်ရင်ထဲမှာနေထိုင်ကြဖို့ဆိုပြီးတော့လူတွေကအပြင်းမထေးကြဖို့မလိုအပ်ပဲတန်ချက်ဆက်နဲ့လည်းဒီမှာစခန်းတိုင်းမှာသတိပေးနေတာတွေ့ရပါတယ်ခင်ဗျာ
နောက်ထပ်ယောဂကုသခံထားရသူဒုက္ခသည်အနည်းဆုံး29ယောက်ရှိတယ်လို့လည်းဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးုံပြောခွင့်ရလူဝစ်တူနိုဗန်ကပြောပါတယ်ဒုက္ခသည်အများစုဟာ2019ခုနှစ်အတွင်းမြန်မာစစ်တပ်ကရခိုင်ပြည်နယ်မြောက်ပိုင်းမှာအာဆာလက်နက်ကိုင်တွေအပေါ်နေမြေရှင်းလင်းရေးတွေလှုပ်ဆောင်ရကနေဘင်္ဂလားဒေ့ရှ်နိုင်ငံကိုထွက်ပြေးခိုလုံခဲ့ကြသူတွေဖြစ်ပါတယ်။ရင်ဂျာဆိုတဲ့အသုံးနှုန်းကိုမြန်မာအစိုးရကလက်မခံနိုင်မဲ့ဒုက္ခသည်တွေကိုပြန်ပြီးစီစဉ်လက်ခံမယ်လို့ပြောထားပါတယ်ရှင်။